စစ်အာဏာသိမ်းပြီးတဲ့နောက်အကြမ်းမဖက်ဆန့်ကျင်တဲ့လှုပ်ရှားမှု CDM ဟာနိုင်ငံတော်ဝန်တစ်ဖြည်းဖြည်းနဲ့ပိုးပြီးတော့ကျယ်ပြန့်လာနေပါတယ်ဒီကနေ့ဆိုရင်အစိုးရဝန်ထမ်းတွေပါဝင်တဲ့နှုံပိုးပြီးတော့များလာတဲ့အကြောင်းပြောပြပေးပါမယ်ရှင်ကျမခွာညိုပါဧရာဝတီတိုင်ဟင်္ဒရာမြို့နယ်ပိုင်းဒူရတိုက်နယ်မှာအကြမ်းမဖက်ဆန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုဒုတိယမြောက်နေ့အဖြစ်ဒီကနေ့လဲဆက်လက်ကန့်ကွက်နေကြပါတယ်ဒီနေ့မှာတော့ပညာရေးဝန်ထမ်းတွေယာနဲ့ချီပြီးတော့ပါဝင်လာတဲ့အကြောင်းဥဆောင်လှုပ်ရှားနေတဲ့အထက်တန်းပြဆရာတဦးကပြောပါတယ်
တရားကျော်လောက်ပါတယ်ပညာရေးဝန်ထမ်းချီပါလူရင်အားတော့9000ကျော်တသောင်းနီးပါးတော့ပါတော့ခင်ဗျာအများကြီးပါခင်ဗျာမျိုးလုံးအပြည့်ဆိုတော့လေဒီနေ့ကတော့အခြေခံပေါ့ပညာရေးမိသားစုပါတာပေါ့မနေ့ကပြန်တော့ကျွန်တော်တို့ဒီဟင်းသက်တက်ကတော့ဆရာသမဂ္ဂတွေပေါင်းပြီးတော့အစင်းမြင့်တဲ့အခြေခံပေါင်းပြီးပြသွားဖို့ရှိပါခင်ဗျာ
မကွေးတိုင်းတောင်နှင်းကြီးမြို့နယ်မှာလည်းဒီကနေ့လှုပ်ရှားမှုမှာပညာရေးဝန်ထမ်းတွေပို့ပြီးတော့ပါဝင်လာတာကိုတွေ့ရပါတယ
်တော့နေရာကတော့အင်းသာဖြစ်ပါတယ်တောင်နှင်းမြို့နယ်ကပါအစ်သာအရှင်အုပ်ချုပ်တဲ့ပြည်သူစုဝလက်ထက်မှာအခင်လုံးနေရပြီးတော့ဆရာနာရှင်အုပ်ချုပ်တဲ့ဒီလိုအနေနဲ့မှာကျွန်လုံးမနေချင်တဲ့အတွက်ကျွန်တော်တို့ဒီတိုက်ပွဲကိုဆင်နွှဲရတာဖြစ်ပါတယ်
တောင်ညင်းကြီးမြို့ရဲ့ဝါရဲ့နိုင်ငံရေးသမားတဦးဖြစ်တဲ့ဒေါက်တာသန်းနိုင်ကလည်းအခု CDM လှုပ်ရှားမှုမှာပါဝင်ပါတယ
်ဒီက1990ခုနှစ်ကတော့ NLD ရဲ့ဥက္ကဋ္ဌကူတွေတယောက်ဖြစ်တယ်ဘုဒ္ဓကူနှစ်တုန်းကလည်းမတန်မရာဒီနေ့ထုတ်ချက်မှုတွေဖန်ဆီးမှုတွေမိသားစုအပေါ်မှာရောဥပ္ပေါ်မှာရောညှိုးညွှန်းလုပ်ခဲ့အဲ့ဒါရင်းနှီးမြတ်ခံစားရတယ်တို့ကတော့စေအုပ်ထုတ်စေအုပ်ထုတ်ရုံတွေးတဲ့သားတွေကသာလက်မခံနိုင်ဘူး
ဒီကနေ့ပကံညာဦးဘက်မှာလည်းပညာရေးဝန်ထမ်းဝစ်စုံတွေနဲ့စက်ကျင်ကန့်ကွက်လာကြတာကိုလူမှုကွန်ရက်စာမျက်နှာတွေမှာမျက်စိတဆုံးတွေ့မြင်နေရပါတယ်။ပကံညာဦးမြို့ကစန္ဒပြသူတယောက်ကအခုလိုပြောပါတယ
်။ဟုတ်ကဲ့ဒီနေ့၈ရက်၂၀၂၁မှာတော့ဒီမနေ့ကထပ်ပို့ပြီးတော့လူအကြီးကများလာတယ်ပေါ့ခင်ဗျာ။အခုခါမှာတော့ပြည်သူဝန်ထမ်းတွေရောအလုံးလက်တွဲပါဝင်ပြီးတော့ပူးပေါင်းပြီးတော့တွားကြမှာဆိုတော့ပကံညာဦးညမှာတော့ဒူးရေပို့ပြီးတော့များလာတာကိုကျွန်တော်တွေ့ရတယ်ခင်ဗျာ။ဟုတ်ကဲ့အချိန်လေးတည်းကတော့ခုထိအေးဆေးပါပဲခင်ဗျာ
။လူမှုကွန်ရက်စာမျက်နှာတွေပေါ်မှာတင်ထားတဲ့ဗီဒီယိုအပိုင်းတို့လေးတွေအရမကွေးတိုင်း6မြို့မှာစန့်ကျင်စင်တာပြမှုတွေရှိခဲ့သလိုတနင်္သာရီတိုင်းဒေသကြီးပလောမြို့နယ်ကသစ်တော်ဝန်တန်းတွေအားလုံးနီးပါးလဲစစ်အာဏာသိမ်းမှုကိုကန့်ကွက်တဲ့ထဲပါဝင်လာကြတာကိုတွေ့မြင်နေရပါတယ်ရှင်။